မြန်မာနိုင်ငံမှာထင်ရှားတဲ့နိုင်ငံရေးသမားတွေဖြစ်ကြတဲ့88မျိုးဆက်ចောင်းသားកောင်းဆောင်ကိုကျင်းမီ NLD လွတ်တော်ကိုစလဲဟောင်းကိုဖြိုးစရာတို့ရောနဲ့အတူနောက်ထပ်၂ယောက်ကိုကွပ်မြစ်လိုက်တဲ့အပေါ်အမေရိကန်အစိုးရကတနင်္လာနေ့မှာပြစ်တင်ရှုံချလိုက်ပြီးအကြံဖက်မှုတွေချက်ချင်းရပ်ဖို့လဲမြန်မာစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်။ရွေးကောက်ကနိုင်ငံရေးသမားတွေနဲ့ဒီမိုကရေစီရဲ့တက်ကြွအလှရှားသူတွေကိုမြန်မာစစ်ကောင်စီကကြမ်းကြုတ်ရက်ဆက်စွာကွပ်မြစ်လိုက်တဲ့လို့ရကိုအမေရိကန်ပြည်ထောင်စုကအပြင်းထန်ဆုံးကန့်ကွက်ရှုတ်ချကြောင်းနိုင်ငံတော်လုံးချုပ်ရေးကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါကအမေရိကန်နိုင်ငံချားဌာနကလည်းမြန်မာဒီမိုကရေစီရဲ့တက်ကြွလှရှားသူတွေကိုကင်းမြတ်လိုက်တာဟာကြမ်းကြုတ်ရက်ဆက်တဲ့စစ်ကောင်စီရဲ့နောက်ထပ်လှုပ်ရက်တစ်ခုဖြစ်တယ်လို့ဒီလှုပ်ရက်တွေအပေါ်အပြင်းအဆုံပြစ်တင်ရှုံချကြောင်းပြောခွင့်ရ Net Press ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။တရားလဲလို့ဖန်ဆီထားတဲ့သူတွေကိုလွှတ်ပေးဖို့နဲ့မြန်မာပြည်သူတွေရဲ့ဆန္ဒအတိုင်းငြိမ်းချမ်းစွာဒီမိုကရေစီစနစ်ပြန်လည်ဖော်ဆောင်ဖို့စစ်ကောင်စီဘော်ဖိအားပေးတဲ့နေရာမှာလဲနိုင်ငံတကာကဝိုင်းဝန်းပါဝင်ကြဖို့လဲပြောခွင့်ရသူ Net Press ကတိုက်တွန်းပြောဆိုသွားပါတယ်။ကုလသမဂ္ဂအသွင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းမြန်မာနိုင်ငံရေးသမားလေးဦးကိုကွပ်မြစ်ခဲ့တဲ့စစ်ကောင်စီရဲ့လုပ်ရအပေါ်အပြင်းထန်ဆုံးပြစ်တင်ရှုံချကြောင်းနဲ့တက်ဆိုင်သူတွေရဲ့မိသားစုတွေနဲ့အတူထတ်တူဝမ်းနည်းရပါကြောင်းတနင်္လာနေ့ကကြေညာချက်ထုတ်ပြန်ပါတယ်။ဘလို့ကိစ္စမျိုးမှမဆိုတည်တံပေးတာကိုအသွင်မှုချုပ်ကဆန့်ကျင်တယ်လို့လည်းအသွင်မှုချုပ်ယုံလက်ထောက်ပြောခွင့်ရဖာရာဟောက်ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။1988ခုနှစ်နောက်ပိုင်းပထမဆုံးကွပ်မြစ်မှုဖြစ်တာကြောင့်ဆိုးဝါးနေပြီးသားမြန်မာလူခွင့်ရဲ့အခြေအနေတွေပိုးပြီးတော့ဆိုးရွားကျဆင်းလာတာဖြစ်တယ်လို့လည်းပြောထားပါတယ်။တမရအဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အပါအဝင်တရားမဲ့ဖန်စီထိန်ထိန်သားတို့အားလုံးချက်ချင်းပြန်လို့ပေးပါလို့လဲဇူလိုင်လ25ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာထပ်လောင်းတိုက်တွန်းတောင်းဆိုထားတာပါ။တစ်ချိန်တည်းမှာပဲဥရောပသမ္မဂ EU, Australia, Canada, Japan, New Zealand, Norway, South Korea, Britain နဲ့ American ပြည်ထောင်စုတို့ကလည်းစစ်ကောင်စီရဲ့လို့ရအပေါ်ပြစ်တင်ရှုံချကြောင်းဇူလိုင်လ25ရက်နေ့မှာပူရဲကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။